ရုတ်နိုင်ငံမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ပွဲမှာနယူးဇီလန်နိုင်ငံသူဇိုဝီဆာရော့စကီဆနစ်ကအမျိုးသမီးတောင်းအောင်နင်းရှော့စီပြိုင်ပွဲမှာဒီကနေ့ရွှေတံဆိပ်ဆုခိုးသွားပါတယ်။မျက်နှာပြင်မှာကြောနေတဲ့နှင်းတွင်နဲ့အယုတ်ွဲမတက်အေးနေတဲ့တောင်းအောင်နင်းရှော့စီပြိုင်ပွဲကစကားတင်12ဦးထဲမှာအသက်20အရွယ်ဆနစ်ကနိုင်ငံအတွက်ပထမဆုံးရွှေတံဆိပ်ဆုခိုးပေးခဲ့တာပါ။ချန်ပီယံဆုနှစ်ကြိမ်ရထားတဲ့အမေရိကန်သူဂျေမီအန်ဒါဆန်ကတော့နံပါတ်9နေရာကပိုင်ဝင်ခဲ့ပါတယ်။သူချင်းစွန့်ရင်ပြစကိတ်ပြိုင်ပွဲမှာတော့ရုရှားနိုင်ငံကကမီလာဗယ်လီဗာကတော့အများကမျောလင့်ထားသလိုပဲကမ္ဘာစံချိန်ချိုးနိုင်ခဲ့ပါတယ်။အသက်15နှစ်အရွယ်ဗယ်လီဗာဟာပြီးခဲ့တဲ့တစ်ပတ်ကမှကျင်းပခဲ့တဲ့ဥရောပချန်ပီယံပွဲမှာသူရခဲ့တဲ့စံချိန်အမှတ် 9.45 ကိုချိုးပြီးတော့ပီကျင်းအိုလံပစ်ပွဲမှာ 9.18 နဲ့စံချိန်1တင်ခဲ့တာပါ။ပထမနေ့ပြိုင်ပွဲမှာရုရှားက36မှအသားနဲ့အမေရိကန်နဲ့ဂျပန်အသင်းတွေရှိကဦးဆောင်နေပါတယ်။တူချင်းစွန့်ရင်ပြစကိတ်စီးပြိုင်ပွဲမှာအမေရိကန်အသင်းကကယ်ရန်ချန်ရှင်မြန်တဲ့အခါမှာနှစ်ခါလောက်မှားပြီးတော့လေထဲသုံးပတ်လဲပြရတဲ့အပိုင်းမှာလဲကျခဲ့တာကြောင့်တီပွဲစဉ်အတွက်နံပါတ်5နေရာကိုရောက်ခွင့်ရသလိုအသင်းတစ်ခုလုံးအတွက်လည်းအဖိုးရန်အမှတ်တွေဆုံးရှုံးခဲ့ရပါတယ်။ရုရှားနောက်မှာတော့ဂျပန်အသင်းကနံပါတ်1နေရာမှာရှိနေပါတယ်။လေပြင်းတွေတိုက်နေတဲ့အတွက်ဒေသအစံတော်ချိန်ဒီကနေ့မနက်7:00နာရီမှာလုံးမဲ့အမျိုးသားတောင်းအောင်နင်းလျှော်စီပွဲကိုလည်းရွှေ့ဆိုင်ထားရပါတယ်။စနေနေ့တုန်းကလည်းလေပြင်းတွေတိုက်ခဲ့တဲ့အတွက်လှစ်ကျင်ပွဲစဉ်တချို့ကိုဖျက်သိမ်းခဲ့ရပါတယ်။